တို့လိုမြင်တာတော့ဒီနောက်ဖက်ရဲ့ရွေးကောက်ပွဲဟာဘလို့မတရားမမျှတနိုင်ဘူးဘလို့မမစစ်မှန်နိုင်ဘူးကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကိုဘလို့မတကယ်ကြေညာတွေကိုဖြည့်ရှင်းပေးနိုင်တဲ့ဒီမိုကရေစီကိုပေါ်ဆောင်ပေးနိုင်တဲ့ဟာမဟုတ်ပဲနဲ့စစ်အာဏာရှင်တပ်ဆိုးရှင်တို့အတွက်ကိုပဲအာဏာရှင်ကတေချာပြင်ဆင်ပြီးလုပ်တဲ့ပွဲဖြစ်တယ်ဆိုတဲ့ဥစ္စာကိုကျမတို့ဒီနိုင်ငံပေါင်း20တော်ကနိုင်ငံသားရောက်နေတဲ့မြန်မာပြည်သူတွေမကပဲနဲ့ကျမတို့ဒီတခြားဒီမိုကရေစီနိုင်ငံကပြည်သူပြည်သားတွေကပါဝိုင်းကြီးထောက်ခံအားပေးအောင်တွေ့ရတဲ့အခါမှာကျမတို့ဒီ2020နောက်ဆက်ပြီးကောက်ပွဲဟာဘလို့မနိုင်ငံတကာရဲ့စံချိန်စံနှုန်းအရရောဒီမိုကရေစီနဲ့လူ့အခွင့်အရေးဘက်ကရောဘလို့မလက်မခံနိုင်တဲ့ဟာဖြစ်တယ်ဆိုတော့ရှင်းရှင်းချင်းပြလိုက်တယ်လို့ကျမအလိုပဲတောင်းတတ်ပါတယ်အခုဆိုအင်အားကျမတို့ဒီလိုမျိုးစုစုပေါင်းပြီးတော့မှဝိုင်းဝန်းလှုပ်ဆောင်မှုတွေဟာဒီအာရှပစိဖိတ်နိုင်ငံတွေမကပဲနဲ့ကျမတို့ဟိုဒီတောင်အမေရိကနိုင်ငံဘရာဇီးလိုနိုင်ငံမျိုးကစကျမတို့နဲ့တူပူးပေါင်းပါဝင်လှုပ်ဆောင်တာကိုတွေ့ရတယ
်ဟုတ်ကဲ့တစ်ဖက်မှာကြတော့လေဒီရင်းမှာဆစ်ဆိုးရကနေပြီးတော့သူတို့ဒီရွေးကောက်ပွဲကျင်းပဖို့တစ်ဖက်သက်ပြင်ဆင်နေတာတွေ့ရတယ်ရှင်ဒီတော့ဒီပြပအဖွဲ့အစည်းတွေအနေနဲ့ပေါ့နော်ရွေးကောက်ပွဲစံပြင်လှုပ်ရှားမှုတွေပို့ပြီးတော့ထိရောက်လာဖို့အခြေအနေရောရှိလားရှင
်ကျမတို့အနေနဲ့ကတော့ကျမတို့နိုင်ငံကပြည်သူတွေကဒီရွေးကောက်ပွဲကိုတကယ်မလို့လားဘူးဒီရွေးကောက်ပွဲဟာသူတို့ဘဝတွေအတွက်ကိုမှန်ကန်ပြီးတော့မှစာဝင်နေရေးကြက်တဲနေတဲ့ဘဝတွေကိုကောင်းမွန်အောင်ဖြည့်ရှင်းပေးနိုင်တဲ့ရွေးကောက်ပွဲမဟုတ်ဘူးဒီမိုကရေစီကိုပေါ်ဆောင်ပေးနိုင်တဲ့ရွေးကောက်ပွဲမဟုတ်ဘူးဆိုတော့ဒီသူကတကယ်ယုံကြည်လို့ဒီရွေးကောက်ပွဲမှာသူတို့ရဲ့ဆန္ဒမှန်အောင်ထုတ်ဖော်ဖို့လှုပ်လာမှာမျိုးကိုကျမတို့ဘက်ကဒီပကနေပြီးတော့မှပို့ပြီးတော့မှဒီသူရဲ့ဆန္ဒမှန်ထုတ်ဖော်ခွင့်ရလာအောင်ပို့ပြီးတော့မှကျမတို့စူးစမ်းမယ်ပို့ပြီးတော့မှအားပေးမယ်ပြီးတော့မှတကယ်မှန်ကန်တဲ့ပြည်သူအသံကိုခုနကနိုင်ငံတကာအတိုင်းအဝိုင်းကနေပြီးတော့မှတုံ့ပြန်မှုမှန်ကန်နောက်အဖအပေါ်မှာပုံပြီးဖိအားပေးမှုတွေလုပ်အောင်နောက်အဖရဲ့ဒီရွေးကောက်ပွဲကိုလုံးဝစတင်ရှုံချပြီးတော့မှထိရောက်တဲ့ဖိအားပေးမှုတွေနဲ့ကျမတို့ပြည်သူတွေနဲ့တူရက်တရာလို့လုပ်သွားမယ်ဖြစ်လာမဲ့ဖိအားပေးမှုတွေကိုကျမတို့ဘက်ကအစွမ်းကုန်စူးစမ်းပြီးတော့မှဖော်ဆောင်သွားမယ်ဒီလိုမျိုးလုပ်ရတဲ့ဖြစ်အောင်ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကိုဒီထက်ပိုပြီးအချိန်ကုန်မြင့်သွားဖို့ကျမတို့အနေနဲ့အစီအစဉ်ရှိနေပါတယ်
ဟုတ်ကဲ့နောက်တစ်ချက်ကတော့လေဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လက်ရှိနိုင်ငံတကာအတိုင်းဝိုင်းကနေပြောပေါ့လေဆစ်ဆိုးရွားကိုကြီးကပ်ပြောဆိုနေပုံတွေကဘယ်လိုမြင်လဲရှင
်ဇလန်စင်မှာဥရောပရောအရှိဒီအာဆီယံနိုင်ငံတွေအပါအဝင်ပေါ့နော်အမေရိကန်နိုင်ငံအပါအဝင်မှာရွေးကောက်ပွဲနဲ့ပတ်သက်လို့တို့ရဲ့ရည်တည်ချက်တွေကောင်းပါတယ်ကျမတို့မြင်တာကတော့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုလို့ရှိရင်အားလုံးပါဝင်ပြီးတော့မှအတူတူပူးပေါင်းဖြေရှာတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုရှိရမယ်။ဒေါ်ဆက်စုကြည်တဲ့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးဆုတ်ရမယ်။ဆိုတဲ့ဟာဒီပေါ်မှာတခြားနိုင်ငံတွေရဲ့အစိုးရတွေရဲ့ရည်ရည်ချက်တွေကမှန်ပါတယ်။နောက်ဆုံးကျမတို့ဒီဖိလစ်ပင်းလားမလေးရှားလားစင်ကာပူလားဒီလိုနိုင်ငံတွေအပါအဝင်ကနောက်ဆုံးကျမတို့ဒီဥရောပပါလီမန်ကနေပြီးတော့မှချသွားတဲ့ထမှတ်သွားတဲ့ဆုံးဖြတ်ချက်ဆိုလို့ရှိရင်ဒါဒီရွေးကောက်ပွဲကိုတုံးဝကိုဟလာတရားမမျှတာလည်းဒီလိုမျိုးလက်မခံနိုင်ဘူးဆိုတဲ့အနေထားမျိုးသူတို့ဘက်ကနေရက်တီသွားတာအင်မတန်ရှင်းလင်းပါတယ်ထို့နည်း၎င်းပဲမေလ25ရက်နေ့ကတော့ဟာဆိုလို့ရှိရင်အင်ဒိုနီးရှားလွှတ်တော်မှာရှိတဲ့လွှတ်တော်အမတ်တွေကသူတို့တူဦးချင်းကနေပြီးတော့မှဒီရွေးကောက်ပွဲနဲ့ပတ်သက်လို့လုံးဝသူတို့ဒါလက်ခံသိတဲ့အရာမဟုတ်ဘူးတရားမမျှတာဘူးဆိုတဲ့အပေါ်မှာသူတို့ဘက်ကနေပြီးတော့မှဆုံးဖြတ်ချက်နဲ့ပေါ့နော်ဗာလက်မှတ်ထိုးပြီးတော့မှသူတို့ပြောတာတွေရှိပါတယ်တချို့တွေကတော့အဟုတ်အရင်တုန်းကတော့ဒီရွေးကောက်ပွဲဟာတစုံတရာများဒီမိုကရေစီလမ်းကြောင်းပြင်ဖို့အတွက်လမ်းပေါက်လေးတစ်ခုများဖြစ်မလားဆိုပြီးတော့မှတချို့ကတော့ဒိုလောဒိုလောနဲ့တချို့ကဖြစ်နိုင်ချေပုံမှာဝိုင်းပြီးတော့မှစဉ်းစားကြတာတွေရှိကြတယ်ဒါပေမဲ့တကယ်တမ်းအခုလိုမျိုးနောက်ဖက်အနေနဲ့မတရားတဲ့ရွေးကောက်ပွဲဥပဒေကိုညင်ညာလိုက်တဲ့အချိန်မှာတော့တစ်ကမ္ဘာလုံးကပို့ပြီးရှင်းသွားတယ်နောက်ဖက်ရွေးကောက်ပွဲကဘလို့မှမစစ်မှန်နိုင်ဘူးဆိုတော့အားလုံးရဲ့အမြင်ကပို့ပြီးတော့မှထင်းထင်းကြီးလည်းပြန်မှဆင်သွားတယ်လို့ပဲကျွန်တော်တို့ပေါ်ပေါ်ကြီးမြင်ရတယ်လို့မျိုးကိုနိုင်ငံတကာရဲ့တုံ့ပြန်ချက်ကပို့ရှင်းလာတယ်လို့ကျွန်တော်တို့အဲ့လိုပဲတွေ့ပါတယ်